ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့လုပ်ငန်းစဉ်ကိုလက်ရှိလွှတ်တော်တက်တန်းမှာအပြီးဆောင်ရွက်မယ့်အကြောင်းပြည်ထောင်စုလွှတ်တော်နာယကကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းလွှတ်တော်တက်တန်းလပိုင်းလောက်အတွင်းမှာအရေးကြီးတဲ့အပိုင်းတွေကိုပြင်ဆင်နိုင်မှမလားဆိုတာကိုတော့အကဲခတ်တွေဘက်ကတန်ရရှိနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခစူးစီးတင်ပြထားပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်လို့လွှတ်တော်မှအတိအပေးပြောဆိုရမှာလက်ရှိလွှတ်တော်တက်တန်းအတွင်အပြည့်သက်ဆောင်ရွက်သွားမယ်ဖြစ်တဲ့အကြောင်းပြည်အောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်စည်းဝေးမှာပြောဆိုလိုက်တာပ
ါဒီကိစ္စကိုအရင်ဆုံးစတင်ကြတဲ့ကဒီတက်တန်းအတွင်ဆောင်ရွက်နိုင်မဲ့လုပ်ငန်းတာဝန်တစ်ခုအနေနဲ့စဉ်းစားလက်ခံပြီးလွှတ်တော်တို့တင်ပြဆောင်ရွက်ခဲ့တာဖြစ်ပါတယ်ပထမတက်တန်းမှာဆောင်ရွက်ခဲ့မှုအရမိသည့်ဥပဒေကြမ်းတစ်ခုကိုမျှနောက်တက်တန်းကိုဆက်ပြီးလွှဲယူသွားတဲ့အစဉ်အလာမရှိတဲ့အတွက်ခုလိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းကိုလည်းလက်ရှိတက်တန်းမှာပဲပြည်စည်းအောင်ဦးစားပြီးဆောင်ရွက်သွားမှာဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်တွေအစိုးပြုထားတဲ့အထက်ကတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့တင်ပြချက်အချို့ကိုတော့မှတ်တမ်းကနေပဲဖျက်ခဲ့ကြောင်းလဲပြည်အောင်စုလွှတ်တော်နာယကကပြောဆိုလိုက်ပါတယ
်။စကရက်များဟာပြည်အောင်စုလွှတ်တော်ဆိုင်ရာဤဥပဒေ16ဤဥပဒေခွဲစလုံးပါလွှတ်တော်ပူပေါင်းကော်မတီနဲ့ကော်မတီအဖွဲ့အစည်းများမှဆွေးနွေးဆောင်ရွက်တဲ့ကိစ္စရပ်များကိုထိပါပုတ်ခတ်ခြင်းမပွဲမရာတော့အတုံးနှုံးဖြင့်ပြောကြားခြင်းမပြုရဆိုတဲ့တတ်မှတ်ချက်နဲ့မညီညွတ်ခြင်းပြည်ထောင်စုလွတ်တော်ဆိုင်ရာဤဥပဒေ16ဤဥပဒေခွဲစလုံးအပြင်ဤဥပဒေခွဲတသလိန်ချင်းပါဆွေးနွေးဆဲကိစ္စနဲ့ဓာတ်ရိုက်မတက်ဆိုင်တဲ့စကားမပြောရဆိုတဲ့တတ်မှတ်ချက်နဲ့မညီညွတ်ခြင်းဤဥပဒေခွဲခါခွေငါနဲ့စလုံးတို့ပါတတ်မှတ်ချက်များနဲ့မညီညွတ်ခြင်းတို့ဖြစ်ပါတယ်ဒါကြောင့်အထက်ပါလွတ်တော်ကိုယ်စားလှယ်ခုနှစ်ဦးတို့ရဲ့တင်ပြပါဆွေးနွေးချက်စကားများကိုလွတ်တော်မတ်တမ်းမှနှုတ်ပယ်သွားမည်ဖြစ်ကြောင်းကြေညာပါသည
်ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တာဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်ကတော့လိုအပ်ရင်ပြင်ဆင်တာတွေကိုထောက်ခံမှာဖြစ်ကြောင်းပြောဆိုထားတာတွေရှိပါတယ်ဒါပေမဲ့လည်းတက်မတော်သားကိုယ်စားလှယ်တွေအနေနဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြင်ဆင်လိုတဲ့အချက်တွေကိုထောက်ခံပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီလိုအခြေအနေမျိုးမှာလက်ရှိလွတ်တော်တက်တန်းအတွင်အပြီးသက်ပြင်ဆင်မဲ့ပေါ်နိုင်ငံရေးစီးပွားရေးလေးလာသုံးသက်သူဦးမြင့်ခင်တို့လိုအကဲခတ်တွေကတော့တန်တရားရှိနေကြပါတယ
်။ဖွဲ့စည်းပုံပြင်မှုတွေဒီဒီဟာတတိယကျောင်းပြင်ဆင်ရေးဦးရီကျန်ကျင်းနာလို့ပြင်နိုင်တယ်။ဒါပေမဲ့အဲ့ဒီဦးရီကျန်နဲ့ဘယ်အချက်ပြီးပြင်နိုင်လဲနော်။ဟိုဆိုတာတော့အများကြီးဘယ်လောက်ပတ်တိုင်နေပြီးခြားထဲမှာတန်တရားရှိကြတယ်။ဆိုတော့ပြင်ဆင်လုပ်နိုင်လေဆိုတာပဲနိုင်နေလို့ထင်တယ်တကယ်တမ်းပြင်ဆင်နိုင်တဲ့အချက်တွေ့ဖို့ဆိုတာတော့ဖြစ်တယ်တွေ့လာရင်လည်းဟိုရည်ကြီးတဲ့ပြင်ဆင်ချက်ရနိုင်တယ်လို့ကျွန်တော်တော့မထင်ဘူးပိုရင်းဒီခေါင်းနိုင်ငံကြီးရပဲဒီဘက်ဒီဘက်ပြန်ရထုတ်ဖို့များဟိုအဓိကဖြစ်သွားမှာလားမပြောတာ
နိုင်ငံကြီးမှာစစ်တပ်ရဲ့အခန်းကဏ္ဍကိုတဖြည်းဖြည်းရှော့ချသွားဖို့အပအဝင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်အစိုးပြုချက်တွေအပေါ်မှာတော့လွတ်တော်ကိုယ်စားလှယ်တွေကြားသဘောထားကွဲလွဲနေကြတာပါဒီအတွက်လေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတေချာဆွေးနွေးတိုင်ပင်မှသာအောင်မြင်မှုရလိမ့်မယ်လို့နိုင်ငံရေးလေတာတုံသက်သူဒေါက်တာရံမျိုးသိန်းကတော့တုံသက်ပါတယ
်အဓိကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့သဘောကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်လည်းပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရဘူးတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်လည်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရဘူးအဲ့လိုဖြစ်နေတဲ့အချက်အသေးကြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေချာမှာပွန့်ပွန့်လင်းလင်းအကျိတ်နဲ့ညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်နိုင်မယ်အဲ့ဒီသဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကိုရှေ့ဆက်နိုင်မယ်ဆိုရင်မဖြစ်မနေပြင်ဆင်ဖို့လိုအပ်တဲ့ပုံမှန်အတော်များများကိုပြင်ဆင်နိုင်ဖို့အလားအလာရှိလိမ့်မယ်လို့မြင်ပါတယ်
အတိုက်အခံပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့အဖွဲ့ဝင်55ဦးပါပူးပေါင်းကော်မတီစတင်ဖွဲ့စည်းချိန်မှာပဲဖွဲ့စည်းပုံနဲ့မကန့်ညီကြောင်ကန့်ကွက်တာတွေရှိခဲ့ပါတယ်။တက်မတော်သားကိုယ်စားလှယ်တွေကလည်းပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာပါဝင်ဖို့ညှင်းဆန်ထားသလိုရခိုင်တိုင်းရင်းသားကိုယ်စားလှယ်အချို့ကတော့အဲ့ဒီအဖွဲ့တွေကနေနှုတ်ထွက်ထားကြပါရဲ့ရှင်။